ထောင်ပြီးနေ့ဧပြီ14ရက်တထောင်မြို့မြန်မာတရတောင်ချီမဇင်းကျောင်းတိုက်အတွင်စီရင်ခြင်းပါသည်ဒုတိယအကြိမ်မြောက်တတိပဌာန်းဝိပဿနာ9ရက်တရားစက္ကန့်၌ဟောကြားအပ်သောတောင်ဘုဒ္ဓဓမ္မတရားတော်သမ္မာဓမ္မတရားတော်ရဲ့ဒုတိယပိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားနာကြားရအောင်မဟောမီမနာမီမတရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗေယျမြတ်စွာဘုရားရှင်ကိုသူဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥချီထားပြီးတော့လိုက်ဆိုကြပါတစ်ခေါက်ပဲတိုင်ပြပါမယ်သုံးခေါက်ပွားကြရမယ်အရဟံကိလေသာကျင်ဆင်းတော်မူသောမြတ်စွာဘုရားပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့တံဘုဒ္ဓမတရားတော်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့ဟောကြားနာကြားရမယ်။တခါတုန်းကယောဂီကျောင်းမှာအတ္တပညာပေါင်းစုံကိုသင်ကြားပြီးတဲ့ယမနဆရာကြီးတယောက်ရှိတယ်အဲဒီဆရာကြီးမှာတပည့်ရာပေါင်းများစွာရှိပါတယ်သူရဲ့ရာပေါင်းများစွာသောတပည့်တွေကိုအတ္တပညာမျိုးစုံသင်ကြားပေးတယ်ညို့မှာသင်ကြားပေးလို့တက်မဲ့အတ္တပညာကိုတော့ညို့မှာပဲသင်ကြားပေးတယ်ညို့မှာသင်လို့မတက်ကျွမ်းနိုင်တဲ့ညို့မှာသင်ယူရုံနဲ့မပြည့်စုံနိုင်တဲ့တချို့အတတ်ပညာတွေသိဝဲအတတ်ပညာတွေကိုတော့သူရဲ့တပည့်တွေကိုတော်တဲ့တောင်းနဲ့ခေါ်သွားပြီးတော့တော်တဲ့တောင်းနဲ့မှသင်ကြားပြီးတယ်တော်စကန်ချပြီးတော့တော်တဲ့မှအတတ်ပညာတွေကိုသင်ကြားပြီးတယ်တခါတော့တပည့်ရာပေါင်းများစွာကိုတော်တဲ့တောင်းနဲ့ခေါ်သွားပြီးတော့တော်စကန်ချပညာသင်ကြားပြီးနေရင်းနဲ့နေရာတနေရာရောက်မှာနေရာတနေရာအရောက်မှာအင်မတန်ထူးဆန်းတဲ့တံပိုးကြီးတစ်ခုကိုတွေ့တယ် တမ္ပုကြီးကဘယ်လောက်ထူဆန်းတယ်လဲဆိုရင်ညအခါမှာမိခိုးတွေတလူလူထွက်နေတယ်နေ့အခါမှာမိတောက်တွေတလျင်လျင်ထနေတယ်မိဟုံဟုံထနေတယ်အဲ့ဒီညအခါမှာမိခိုးတွေတလူလူထွက်ပြီးတော့နေ့အခါမှာမိတောက်တွေတလျင်လျင်ထနေတဲ့ထူဆန်းတဲ့တမ္ပုကြီးတစ်ခုကိုမြင်တဲ့အခါယမနဆရာကြီးကသူရဲ့တပည့်ရပေါင်းများစွာတည်းကညံအထက်ဆုံးဖြစ်တဲ့တပည့်တယောက်ဗမာလူနာမည်ပေးမယ်ဆိုရင်တော့မောင်ညံထက်ပေါ့မောင်ညံထက်လို့ခေါ်တဲ့အာအကွရဆုံးတပည့်ကြီးတယောက်ကိုခေါ်ပြီးတော့မောင်ညံထက်ကြီးလာစမ်းဒီတောင်ပူကြီးကတော့အမတန်ထူးဆန်းနေတယ်ညခါမှမိခိုးတွေတလူလူထွက်နေတယ်နေ့ခါမှမိတောက်တွေဟုံဟုံထနေတယ်ဒီတောင်ပူကြီးကမင်းတူးဆန်းกว่าအမတန်ထက်မြက်တဲ့ဓာတ်လက်နဲ့သမုတ်တင်ရင်းလက်နဲ့တခုတွားယူပြီးတော့ပေါတုလက်နဲ့တခုခုကိုယူပြီးတော့ဒီတံမူကြီးကိုတူးဆန်းပါဒီတော့ဒီမဲ့မောင်ညာချက်ကလည်းအမတန်ဆက်မြစ်တယ်ဓာတ်လက်နဲ့ပေါတုလက်နဲ့တင်ရင်းလက်နဲ့လက်နဲ့တခုတွားယူပြီးတော့အဲ့ဒီတံမူကြီးကိုတူးတယ်အဲ့ဒီတံမူကြီးကိုလင်းစိတ်လင်းမွာကွဲအောင်တူးလိုက်တော့တူးရင်းနဲ့ဘာထွက်လာလဲဆိုတော့တံမူထဲမှာတကားမင်းတို့ကြီးတစ်ခုသွားတွေ့တယ်ဆရာကြီးဒီမှာတံပိုးထဲမှာတကားမင်းတို့ကြီးတစ်ခုတွေ့တယ်အေးအဲ့ဒီတကားမင်းတို့ကြီးဖယ်ပြစ်လိုက်กว่าစွန့်ပြစ်လိုက်กว่าဆက်ပြီးတော့သာတူးဒီတော့တပည့်မောင်ညာချက်ကလည်းတကားမင်းတို့ကြီးစွန့်ပြစ်လိုက်ပြီးတော့ဆက်တူးတယ်ဆက်တူးတော့တနည်းအားအယောက်မှာဖားပွားကြီးတစ်ကောင်တွေ့တယ်ဖားပွားဆိုတာကတော့သူ့ကိုတွတ်လိုက်ထိလိုက်လို့ရှိရင်တဖြည်းဖြည်းကြီးထွားလာတတ်တဲ့ဖားပါပဲသူ့ရဲ့ငုံမူလအရွယ်အစားကတော့လက်သေးကွန်လေးလောက်ပဲရှိပါတယ်ဒါပေမဲ့သူ့ကိုဒုတ်ကလေးတစ်ခုခုနဲ့ပဲဖြစ်ဖြစ်ငွေလေးတစ်ခုခုနဲ့ပဲဖြစ်ဖြစ်ထိစရာတစ်ခုခုနဲ့သွားပြီးတော့တွတ်လိုက်ထိလိုက်မယ်ဆိုရင်အဲ့ဒီဖားဟာတဖြည်းဖြည်းချင်းကြီးကြီးလာတယ်လက်သေးကွန်လောက်ရှိရကနေဘယ်ဥအရွယ်သတိရခြင်းတဖြည်းဖြည်းကြီးလာတာနောက်ဆုံးတော့အုတ်ရှိသီးမဲ့အရွယ်လောက်ကြီးလာတယ်ကြီးလာပြီးတော့အဲ့ဒီဖားကပက်လက်လန်သွားတယ်အဲ့ဒီလိုဖြစ်ပေါ့လေတူတိုင်းထိတိုင်းကြီးသွားတဲ့ဖားပွားကြီးတစ်ကောင်ကိုတွေ့တယ်ဆရာကြီးရေဒီမှာဖားပွားကြီးတစ်ကောင်တော့တွေ့နေပြန်ပြီအေးအဲ့ဒီဖားပွားကြီးလည်းစွန့်ပြလိုက်กว่าဖယ်ရှားပြလိုက်ဆက်ပြီးတော့သာတူအဲ့ဒီလိုပြောတော့တပည့်မောင်ညာထက်ကလည်းပဲဖားပွားကြီးကိုဖယ်ထုတ်ဆွန့်ပြလိုက်ပြီးတော့ဆက်တူးပြန်တယ်ဆက်တူးတဲ့အခါကျတော့လမ်းနှစ်ခွသွားတွေ့ပြန်တယ်ဆရာကြီးဒီမှာလမ်းနှစ်ခွတွေ့နေပြန်ပြီအေးအဲ့ဒီလမ်းတော့ကလည်းဖယ်ရှားပြလိုက်ဆွန့်လို့လိုက်ဆက်ပြီးတော့သာတူးအဲ့ဒီလိုနဲ့ဆက်ပြီးတော့တွေ့လိုက်တော့ရေစစ်တစ်ခုသွားတွေ့ပြန်တယ်ဆက်ပြရေစစ်တစ်ခုသွားတွေ့တယ်အဲ့ဒီရေစစ်ကိုလည်းဖယ်ရှားပြလိုက်ကွာဆက်တူးလို့အမိန်ပေးတဲ့အတွက်ကြောင့်တပည့်မောင်ညာထက်ကဆက်တူးပြန်တယ်ဆက်တူးလိုက်တော့လက်တကောင်သွားတူးပြန်တယ်လက်တကောင်တွေ့တော့အဲ့ဒီလက်ကိုလည်းပဲဘာလို့ရမလဲဆိုင်ပြီးတော့ဆရာကြီးကစွန့်သာပြလိုက်ပါအဲ့ဒီလက်ကိုလည်းသိမ့်ပိုက်မထားနဲ့စွန့်ပြလိုက်လို့ဆိုတော့တပည့်မောင်ညာထက်ကထဲမြက်တဲ့တွင်နဲ့ဆက်တူးပြန်တယ်ဆက်တူးလိုက်တော့ဓာတ်နဲ့စင်းဒီတုံးတစ်ခုသွားတူးပြန်တယ်ဒီတော့လေဆရာကြီးကဒီဓာတ်နဲ့စီနီတုံးကိုလည်းပဲနှုတ်ပြလိုက်ပါဆက်သာတူးသားမအောင်ဒီလိုနဲ့ဆက်တူးလိုက်တဲ့အခါကျတော့အသားတကြီးတစ်ခုကိုသွားတွေ့ပြန်တယ်အဲ့ဒီအသားတကြီးလည်းပဲနှုတ်ပြလိုက်กว่าဆက်သာတူးပါအောင်လို့ဆိုတော့ဆက်တူးလိုက်တဲ့အခါမှာနဂါးကြီးတစ်ကောင်ကိုသွားတွေ့တယ်နတ်နဂါးကြီးတစ်ကောင်သွားတွေ့တယ်ဆရာကြီးနတ်နဂါးကြီးတစ်ကောင်တော့တွေ့နေပြီဘာဆက်လို့ရအောင်မလဲအေးအဲ့ဒီနတ်နဂါးကြီးကတော့သူ့နေမြေတိုင်းပဲနေပါစေ။သွားပြီးတော့မထိပါပါနဲ့မပုတ်ခတ်လိုက်ပါနဲ့။အဲ့ဒီနတ်နဂါးကြီးကတော့ရှ िख ူးစမ်းกว่าယူယူသေးသေးလေးလေးမက်မက်နဲ့ရှ िख ူးပါတော့ပူဇော်ပါတော့။အဲ့ဒီလိုနဲ့ဗြဟ္မဏဆရာကြီးရဲ့တောင်ဖို့တူးတဲ့လုပ်ငန်းရဟာနတ်နဂါးကြီးကိုလည်းတွေ့နတ်နဂါးကြီးကိုလည်းရှ िख ူးပြီးရောပြီးဆုံးသွားပါလေ။အဲ့ဒီဥပမာစကားရက်ကိုအခြေခံပြီးတော့တောင်ဖို့တူးသမားဆိုတဲ့တရားကိုဟောကြားနာကြားရမှာဖြစ်ပါတယ်အ အဲ့ဒီဥပမာရက်ထဲမှာတောင်ပို့ဆိုတာဘာလဲညအခါမှာမိခိုးတွေထွက်တယ်ဆိုတာဘာလဲနေ့အခါမှာမိတော့မိရန်နေထနေတယ်ဆိုတာဘာလဲဆရာဆိုတာဘသူလဲတပည့်ဆိုတာဘသူလဲလက်ကလေးတွေချိုးတာပြန်လာပြီဒါအစအနေပြန်ကြမယ်ဘယ်နှချက်ရှိလဲဆိုတာသိအောင်နော်ဘာဘယ်နှချက်လဲဆိုတာသိအောင်တောင်ပို့ဆိုတာဘာလဲညအခါမှာမိခိုးတွေတလူလူထွက်နေတယ်ဆိုတာဘာလဲနေ့ခါမှာမိတော့ဒီတဏျဏ်ထနေတယ်ဆိုတာဘာလဲယမနဆရာကြီးဆိုတာဘသူလဲတပည့်မောင်ညာထက်ဆိုတာဘသူလဲပေါ့ကျွန်းဆိုတာဘာလဲတူးတယ်ဆိုတာဘာလဲတက္ကမင်းတုံဆိုတာဘာလဲဖားပွားဆိုတာဘာလဲလမ်းနှခွဆိုတာဘာလဲစပ်ပြာရည်စစ်ဆိုတာဘာလဲလက်ဆိုတာဘာလဲစင်းဒီတုံဆိုတာဘာလဲအသားတစ်ဆိုတာဘာလဲနန္ဒကကြီးဆိုတာဘာလဲဘာပဲနှစ်ချက်ရှိတော့15ချက်ရှိတယ်တောင်ဖို့တူရမတစ်ယောက်ရဲ့လုပ်ငန်းစဉ်15ချက်ပါပဲပဂရီတောင်ဖို့ကြီးသူဆန်းလာတဲ့ပဂရီတောင်ဖို့ကြီးကိုတူးတဲ့နေရာမှာလဲဒီ15ချက်ပါဝင်နေတယ်လို့ယန္နသီတာကောင်သူတော်ကောင်းတို့ယောဂီပေါင်းသူတော်ကောင်းတို့ခန္ဓာတောင်ဖို့ကြီးကိုတူးတဲ့နေရာမှာလဲဒီ15ချက်နဲ့ဒီလုပ်ငန်းစဉ်15ချက်နဲ့တူကြရမှာပါအဲ့ဒီ15ချက်လည်းပြီးရောတရားလည်းပြီးရောဖြစ်သွားပါလိမ့်မယ်ခုနအတားတောင်းပြတာနော်အဲ့တော့တောင်းဖို့ဆိုတာဘာလဲမနေ့ကပြောခဲ့ပြီးပါပြီပါတဲ့တော့တောင်းဖို့ဆိုတာဘာလဲတောင်းဖို့ဆိုတာရုပ်ကိုခန္ဓာကြီးကိုပြောတာဘာကြောင့်ရုပ်ကိုခန္ဓာကြီးကိုတောင်းဖို့လို့ပြောရသလဲဆိုတော့ပဂရိတောင်းဖို့ကြီးဟာအပေါကြီးပေါင်းငယ်တွေများစွာရှိတယ်လို့ဒီရုပ်ခန္ဓာကြီးဟာလည်းပဲအပေါကြီးပေါင်းငယ်အသေးသေးများစွာရှိတဲ့အတွက်ကြောင့်တောင်ဖို့နဲ့တောင်ဖို့လို့ဆိုရတယ်။တကယ်တောင်ဖို့မှရှိတဲ့အပေါကြီးပေါင်းငယ်အသေးသေးကရွှန်ရှားဝေယအကောင်ပုတ်တွေထွက်နေတယ်လို့ရုပ်ခန္ဓာမှာရှိတဲ့အပေါကြီးအပေါင်းငယ်ကလည်းပဲရွှန်ရှားစရာဆက်ဆုပ်စရာတွေကြီးပဲအန်ထွက်နေတဲ့အတွက်ကြောင့်တောင်ဖို့လို့ဆိုရတယ်။ပဂရိတံဘုဟာဖြင့်ခြားကောင်လေးတွေစွန့်ပစ်ထားခဲ့တဲ့အရာဖြစ်သလိုဒီရုပ်ခန္ဓာကြီးဟာလည်းဘုရားသခင်ကဗုဒ္ဓယန္တာရှင်များစွန့်ပစ်ထားခဲ့တဲ့အရာဖြစ်တဲ့အတွက်ကြောင့်တံဘုလို့ဆိုရတယ်။ပဂရိတံဘုဟာခြားကောင်လေးတွေစွန့်ပစ်လိုက်တဲ့ပဲမုံညီမုံလေးတွေနဲ့ဖွဲ့စည်းတိဆောက်ထားတဲ့အရာဖြစ်သလိုဒီရုပ်ခန္ဓာကြီးဟာလည်းပဲဘုရားသခင်ကဗုဒ္ဓယန္တာရှင်များတာယာနှစ်သက်တက်မဲ့မှုမရှိသောအခြင်းဆွန့်လွတ်ထားတဲ့32ကော့သာသဒီဟုသောမြေမုံသဲမုံလေးတွေရဲ့အစုအဝေးဖြစ်တဲ့အတွက်ကြောင့်တောင်းဖို့လို့ဆိုရတယ်။ပဂရိတံဘုဟာခြားကောင်လေးတွေအန်ထုတ်လိုက်တဲ့အာသိတတွေးလေးနဲ့ဖွဲ့ဆက်ထားတဲ့အရာဖြစ်သလိုဒီရုပ်ခန္ဓာကြီးဟာလည်းပဲဘုရားသခင်ကဗုဒ္ဓယန္တာရှင်များဆွန့်အန်ထုတ်လိုက်တဲ့ဘဝတဏှာတည်းဟူသောအစီးနဲ့ဖွဲ့ဆက်ထားတဲ့အတွက်ကြောင့်တောင်ဖို့လို့ဆိုရတယ်။တကယ်တောင်ဖို့ကြီးဟာအကောင်မျိုးစုံရဲ့ခိုးအောင်ရာနေရာကြီးဖြစ်သလိုဒီရုပ်ခန္ဓာကြီးဟာလည်းပဲကိုမျိုး80တိမ့်တန်းကလေးကရာသောပိုးကောင်လေးတို့ရဲ့နေရာအိမ်သေရာသိဉ္ဉိုင်းဖြစ်တဲ့အတွက်ကြောင့်လည်းပဲတောင်ဖို့လို့ဆိုရတယ်။ဒီတောင်ဖို့ကြီးကို40မွာတူးရတဲ့ဘလိုပါပဲမိမိရဲ့ရုပ်ခန္ဓာကြီးကိုလည်းပဲ40မွာဖြစ်အောင်တူးကြရမယ်ဒီတောင်ဖို့ဆိုတာဒီရုပ်ခန္ဓာတောင်ဖို့ကိုပါဠိတော်အတိုင်းပြည့်စုံပြောမယ်ဆိုတော့သာတုမဟာဘူတိကမဟာဘုတ်၄ပါးနဲ့ဖွဲ့စည်းထားတဲ့ရုပ်ခန္ဓာမဟာဘုတ်၄ပါးဆိုတာကပါဠိတော်ပထဝီအာဘောတေဇောဝါယောပထဝီတဲဆိုတာမနေ့က32ခုထပ်သပြောခဲ့တယ်မှတ်မိလားဆိုနိုင်မလားတရားနာပိဒနာဆိုကြည့်အောင်သဘင်ကစပြီးတော့32ခုထပ်သအကုန်စင်ဆိုနေတဲ့သူကနည်းနည်းပဲရှိတယ်နော်အဲ့တော့အဲ့ဒီ32ခုထပ်သလေးကိုသိထားရေးထားပြီးတော့ကြက်ထားရမယ်ကြက်ထားပြီးတော့နေ့စဉ်လည်းပဲတစ်ခေါက်လောက်ဖြစ်ဖြစ်အနည်းဆုံးပွားများတတ်ပါလေငါရဲ့ခန္ဓာကိုယ်မှာဘာတွေရှိသလဲဆိုတာသိအောင်တတိယနော်ငါဘာကောင်းလဲဆိုတာသိအောင်ပေါ့နော် အဲ့ဒါ32ခုထာတာတွေမှာသဗ္ဗေမွေးမြင်ခြေသေးလက်သေးသွားအရေး၅ခုတည်းအသာအကျော်အယိုးယူရင်းခြင်းစီအနှုတ်၅ခုတည်းနှလုံးအသေးအနှေးအခြင်းအဆုတ်၅ခုတည်းနှစ်ပြီးတော့ဗာလဲဥမာဥသိအစာသေးအစာဟောင်းအုံနောင်၅ခုတည်း၄မျိုးဆိုတော့20အဲ့ဒီဇဗင်ကနေစပြီးတော့အုံနောက်ထီအောင်ကုဋ္ဌတာ20ခုပထဝီဓာတ်လို့ခေါ်ပါတယ်ပထဝီအုပ်စုပထဝီကုဋ္ဌတာရင်းလို့ခေါ်ပါတယ်ပထဝီဓာတ်လွန်ကဲတဲ့အုပ်စုတွေပေါ့ဇဗင်မှာလည်းပဲအာဘောဓာတ်ဆိုလို့အာဘောဓာတ်လည်းရှိတာပါပဲတေဇောဓာတ်လည်းရှိတာပဲဝါယောဓာတ်လည်းရှိတာပါပဲဇမလေးကံကြည့်လို့ရှိရင်ကြံတန်းနေတဲ့သဘောလေးပြောပြောင်းနေတဲ့သဘောလေးကပထဝီဓာတ်ပေါ့ဒီဇဗင်လေးကိုကိုယ်ကမတော့အောင်ဖွဲ့စည်းပေးထားတဲ့သဘောလေးကအာဘောဓာတ်ဇဗင်လေးပူနေနေတဲ့သဘောအေးနေတဲ့သဘောလေးကတေဇောဓာတ်ဇဗင်လေးလှုပ်ရှားနေတဲ့သဘောကဝါယောဓာတ်အဲဒီလိုအချင်းဇဗင်ဆိုတဲ့ကုဋ္ဌသလေးမှာဓာတ်ကြီး၄ပါးလို့ရှိပါတယ်ဒါပေမဲ့ပထဝီဓာတ်ကပူပြီးတော့ပြတ်ထန်းနေတယ်ပထဝီဓာတ်ကပူပြီးတော့လွန်ကျဲနေတယ်ဒါကြောင့်ဇဗင်ကအစာအုံနောက်အဆုံးကုဋ္ဌသ20ကိုပထဝီကုဋ္ဌသလို့ခေါ်ပါတယ်ပထဝီဓာတ်ထင်ရှားတဲ့ကုဋ္ဌသပထဝီဓာတ်လွန်ကဲတဲ့ကုဋ္ဌသလို့ခေါ်တယ်အဲဒီ၅ခုတွေလင်းမျိုးပြီးတော့6ခုတွေ2မျိုးလာတယ်ဘာကစလဲပြီးကြည်တလိမ့်ပြီးသွေးချေအစီကဲနောက်ဆုံးတွေကညည်ကြီးစီကြီးတွေနှက်အစီကျင်ငယ်၆နှစ်ပြီဆိုတော့၁နှစ်အဲဒီကုဋ္ဌတာ၁၂ခုကိုတော့အာဘောကုဋ္ဌတာလို့ခေါ်ပါတယ်အာဘောဓာတ်လွန်ကဲနေတဲ့ကုဋ္ဌတာတွေဖြစ်ပါတယ်လွန်ကဲရကိုယ်သာရည်ရွယ်ပြီးတော့ပြောတာပါကျန်တဲ့ပထဝီတို့ဒေဇောတို့ဝါယောတို့ဆိုတဲ့သဘောတွေလည်းရှိတာပါပဲကျင်ငယ်လို့ဆိုလိုက်လို့အဆုံးအကျင်ငယ်လေးကြည့်လိုက်ပေါ့ကျင်ငယ်ဆိုရင်တော့အဓိကအဖြစ်တော့အာဘောဓာတ်ရဲ့ယူစီးတဲ့သဘောယူစီးတဲ့သဘောကပုံပြီးတော့ထင်ရှားတာပေါ့ဒါပေမဲ့ကျင်ငယ်လေးကြိုင်ကြည့်လို့ရှိရင်ပူနွေးမနေဘူးလားမဖြေကြတော့ဘူးနော်ပူနွေးနေတာအဲ့ဒါဘာချက်လို့ပြောမလဲသိစောတတ်ပေါ့ဒီလိုကြိုင်လို့ရတယ်ဆိုပေကောသူ့မှာပြောတဲ့သဘောမားတဲ့သဘောဆိုတာလေးလေးရှိနေတယ်အဲ့ဒါကိုတော့ပထူရီတတ်လို့ခေါ်တယ်ဘာရောဆိုတော့စွန့်ထလိုက်ပြီဆိုရင်ညင်းနေလားလှုပ်ရှားပြီးတော့စီးဆင်းသွားတယ်အဲ့ဒါကိုတော့ဝါယောအဲ့လိုအဖြစ်ပေါ့လေပထဝီအာဘောတိသောဝါယောဓာတ်ကြီး၄ပါးလုံးတော့ရှိတာကြီးပါပဲဘယ်နေရာမှာမဆိုရှိပါလဲ၄ပါးနဲ့မကောင်းတဲ့၄မျိုးနဲ့ဒီ၈မျိုးဆိုတာဘယ်တော့မှဖွဲ့ချလို့မရဘူးအဲ့ဒါပဲမဲ့လို့အာဘောတဲ့လွန်ကဲတဲ့အတွက်ကြောင့်သူ့ကိုအာဘောကုဋ္ဌတာလို့ခေါ်တယ်အဲ့တော့32ခုထာတာမှာအုပ်စုခွဲလိုက်တော့အခုပထဝီနဲ့အာဘောနှစ်ခုနဲ့တင်မဲ့32ပါးကကုန်နေပြီနော်တေဇောဆိုတာကရှိသေးတယ်တေဇောကလည်းပဲ၄မျိုးရှိပါတယ်ဇိဒနာတေဇောဇိဒနာတေဇောဆိုတာကတော့ကိုယ်ခန္ဓာကိုယ်ကိုယ်လက်ကလေးဖြစ်ဖြစ်ကိုယ်ခန္ဓာကိုယ်အသားတစ်ခုခုကိုကန်ကြည့်လိုက်ပေါ့ပူနိုင်နေတဲ့သဘောလေးတွေ့နေမယ်အဲ့ဒါကိုဇိရဏတေဇောလို့ခေါ်ပါတယ်ဇိရဏဆိုတာအိုမင်းစီတာရင့်ကျက်စီတာကိုပြောတာပါဒီရုပ်ခန္ဓာကိုတဖြည်းဖြည်းချင်းရှင်းသွားစီတဲ့သဘောကျော်သွားစီတဲ့သဘောအိုမင်းသွားစီတဲ့သဘောလူသားတွေရဲ့ရုပ်ခန္ဓာတွေအသက်ကြီးလာလေတဖြည်းဖြည်းချင်းရှင်းကျင်ပြီးတော့လာတယ်ဆိုတာအဲ့ဒီတေဇောဓာတ်ရဲ့လောင်မြဲမှုကြောင့်ပါပဲကိုယ်ငွေ့လေးပေါ့လေကိုယ့်ကိုယ်ကိုစမ်းကြည့်လိုက်လို့တွေ့တဲ့ကိုယ်ငွေ့ဟာအဲ့ဒါဇရာမီးပါပဲမိမိရဲ့ရုပ်ခန္ဓာကိုရှင်းသွားအောင်အိုမင်းသွားအောင်လုပ်တဲ့မိပါပဲအဲ့ဒီမိကိုတေဇောရင်းနဲ့ပြောတော့ဇိဒနာတေဇောအိုမင်းရှင်းရောသွားစီတတ်တဲ့အပူဓာတ်လို့ခေါ်ပါတယ်ပဂတိကိုငွေလေးကိုပြောတာပါပဲနောက်တေဇောတစ်ခုကတန်တပ်ပနတေဇောဆိုတာကတော့ဖြားတဲ့အခါမှာပုံမှန်ကိုငွေထက်နည်းနည်းပူလာတဲ့အဖျားငွေလေးအဖျားရှင်လေးကိုတန်တပ်ပနတေဇောလို့ခေါ်ပါတယ်နောက်တေဇောတစ်ခုကဒါဟတေဇောဒါကတော့တာမန်ဆိုင်ဦးလက်တွေမကတော့ဘဲနဲ့ပူလာကြီးရဲ့လောင်လာကြီးရဲ့အမေကေပါအဖေကေပါဆိုပြီးတော့အော်ဟဲ့ရလောင်အောင်ရေခဲရေဆက်ဆက်အုပ်ရလောင်အောင်လုံလုံကဲကဲပြင်းပြင်းထန်ထန်ပူတဲ့အပူကိုတော့ဒါဟတေဇောလို့ခေါ်ပါတယ် နောက်ဆုံးဒေသတစ်ခုကတော့ပါစကဒေသောပါစကဒေသောဆိုတာကတော့ဝမ်းမီးကိုပြောတာပါပဲစားလိုက်တဲ့အစာတွေကိုကြည်ကျက်အောင်ခြင်ပြီးတဲ့အပူမီးလေးကိုပါစကဒေသောလို့ခေါ်ပါတယ်အများကြီးလည်းတော့ဝမ်းမီးပေါ့အဲလိုအရှင်ဒေသောကုထာတာကဘယ်နှမျိုးလဲ၄မျိုးပထဝီအဘောဒေသောဝါယောဝါယောကုထာတာကတော့၆မျိုးရှိတယ်အထက်ကိုဆန်တက်တဲ့လီပါဠိလိုတော့ဥဒ္ဒင်ကမဝါယောပေါ့အထက်ကိုဆန်တက်တဲ့လီပြုတ်သွားတယ်အန်သွားတယ်လီချင်းလီတက်တယ်ဆိုတာမျိုးပေါ့အထောကမဝါယောဆိုတာကတော့အောက်ကိုစုံဆင်းတဲ့လီလီမစုံရင်ငွေကုန်တယ်ဆိုတဲ့ဟာမျိုးပေါ့နော်နောက်တစ်ခုကကုတ်စီတရားလီဆိုတာကတော့ဝမ်းပိုက်ထဲမှာရှိတဲ့လီတစ်ခါလီပိုက်ထဲကလီပိုက်ဆိုင်ပြီးဆိုဂလုံးဂလုံးနဲ့မညီဘူးလားအဲ့ဒါကဝမ်းထဲမှာရှိတဲ့လီနောက်တစ်ခါကုထာတရားလေးဆိုတာကတော့ဥထဲမှာရှိတဲ့လေးအစာရင်းစီစဉ်ပြီးတော့သွားအောင်သူကပံ့ပိုးပေးပါတယ်နောက်တစ်ခုကတော့အတ္တတာပတ္တတာလေးဆိုတာကတော့ဝင်လေထွက်လေပါပဲအသက်ရှူနေတဲ့အသက်ရှူထုတ်နေတဲ့ဝင်လေထွက်လေကိုအတ္တတာပတ္တတာဝါယောတ္တလို့ခေါ်ပါတယ်နောက်ဆုံးတစ်ခုကတော့အင်္ဂမင်္ဂနုတာရီလေးပါဠိလေးတွေတော့ရောတယ်ဒါပေမဲ့ဒီပါဠိလေးတွေကတော့လုံးကောက်သဘောမျိုးလေးဆိုတော့ဖြစ်နိုင်တော့ရအောင်ကြက်ထားပြင်တာပါပဲအင်္ဂမင်္ဂနုတာရီလေးဆိုတာကတော့ခန္ဓာကိုယ်အင်္ဂကြီးငယ်မှာရှောင်နေတဲ့ဒီပေါ့တွေးနေလက်ပတ်လို့ရအောင်လက်ဒီချီဒီကွေးလို့ဆန်းလို့ရအောင်လှုပ်လို့ရှားလို့ရအောင်သွားလို့လာလို့ရအောင်ရက်လို့ရအောင်ထိုင်လို့ရအောင်အဲ့ဒီလိုကျေစွပြုနေတဲ့လေးကိုတော့အင်္ဂမင်္ဂနုတာရီလေးခန္ဓာကိုယ်အင်္ဂကြီးငယ်မှာလျှောက်သွားနေတဲ့လေလို့ဆိုလိုပါတယ်အဲဒီလိုအပြင်ဝါယောကုထာတာကဘယ်နှပါလဲ6ပါဆိုတော့ခုန32ကုထာတာရဲ့နောက်တိုးလာတဲ့4နဲ့6ဆိုတော့30ပေါင်းလိုက်တော့42ကုထာတာဒါကြောင့်စာပေမှာ32ကုထာတာလို့သုံးတဲ့အခါသုံးပါတယ်တရားတစ်ခါမှာ42ကုထာတာလို့သုံးတဲ့အခါသုံးပါတယ်တရားရောက်က42ကုထာတာလို့လာပြန်ဟာမင်းပါရိရှောက်ပြောနေတာလေငါတို့ကြားဘူးတဲ့32ခုထာသလိုပဲရှိတယ်42ခုထာသမရှိဘူးလို့မလုံးနဲ့နော်32ခုထာသကိုလည်းပြောတတ်ရမယ်42ခုထာသဆိုရင်လည်းပြောတတ်ရမယ်အဲ့ဒီခုထာသတွေကြည့်ပြီးတော့ပဲလောကီတက်ဆရာတွေကတော့ဓာကြီးလေးပါဆွမ်းတော်တင်ပြီးဆိုတာတွေလောက်ကြရတယ်နော်ကြားဘူးမထင်နဲ့တရားနာပိသများအဲ့ဒါပထဝီဓာတ်က20ဆိုတော့အဲ့ဒါဆွမ်းဇွန်20သုံးမဟုတ်ဆုံးကလေး20ဆိုပြီးတော့လောက်ကြတယ်အာဘောကုထာတာက12ပါဆိုတော့တောက်တူကြီးက12ခွဲ့သုံးမဟုတ်ခွဲ့ကြီးတစ်ခွဲ့ထဲမှာပဲခွဲ့သေးသေးလေးတွေနဲ့12ခွဲ့ခတ်ထည့်ပြီးတော့ဒီလိုလောက်ကြတယ်နော်တေဇောကဘယ်နှပါတော့4ပါဆိုတော့ဘာလောက်ကြတော့ဖျောင်းနိုင်4တိုင်းမီးလင်းနိုင်4တိုင်းဆိုပြီးတော့ထွန်းကြတယ်ဝါယောကုထာတာက6ပါဆိုတော့ဘာလောက်တော့ရက်တောင်လေး6ချောင်းရက်တောင်ဆိုတော့လေသူတို့လောက်တဲ့ရက်တောင်ကအင်ရက်တောင်ဖြစ်နေတယ်နော်တကယ်ခတ်လို့လည်းမရဘူးဒီဝါချောင်းလေးပေါ်မှာဆာရွက်ကလေးနဲ့စက်ကူလေးနဲ့ဆိုတော့ဇက်တောင်6ချောင်းလုံးမယ်ဆိုလည်းတကယ်တည်ပြီးပြင်းနေလို့ရတော့ပိုကောင်းတာပေါ့နော်အဲ့လိုအပြင်ဓာတ်ကြီးလေးပါဆုံးတော့ဒီနီကုမွေးနေတိုင်းတင်မယ်ဆိုရင်တော့ယောဂဝေဒနာတွေဖြစ်ရင်ကြောက်တယ်လို့ဆိုကြတာပါပဲဘယ်လိုပဲဖြစ်ဖြစ်ပေါ့လေမျက်စောင်ကြောက်ကိုဆွမ်းလူတာရေလူတာမီးလေးနိုင်လူတာအင်းငင်းငင်းချမ်းချမ်းအင်းငင်းချမ်းချမ်းဖြစ်ဖို့ရက်တောင်တူလေဆိုတာကောင်းတဲ့အလုပ်ပါပဲကိုယ်လုပ်တဲ့ကုသိုလ်လေးကိုဓာတ်ကြီးလေးပါရဲ့သဘောလေးနဲ့ရှင်းတွဲပြီးတော့လုပ်လိုက်တော့စိတ်ထားတက်တဲ့လူဆိုရင်တော့လေဒါကုထာသာရီရဲ့သဘောကိုလည်းဆင်ခြင်ပြီးသားဖြစ်သွားတယ်။မျက်စောဖျက်ကလည်းတရားနဲ့ပူဇော်ပြီးသားဖြစ်သွားတယ်။တကယ်လို့ကြည့်လို့ရှင်တော့လေတကယ်လေးကျမ်းမာရေးကောင်းလာတာတွေ့ရမှာပါပဲနော်။ဆွမ်းလို့ရည်တို့ကတ်တယ်ဆိုတာကောင်းတဲ့အလုပ်ပဲ။ဒါကြောင့်ဘလူပဲပြောပြောကုသိုလ်ဆိုတာကတော့ကြံဖန်ပြီးတော့လုပ်တတ်ရမှာပါပဲ။အဲ့ဒါထားလိုက်တော့လူရင်းပြောချင်တာကတော့လိုက်ဆိုလိုက်ပါတောင်ဘုသုရာရုပ်ကိုပါကောင်းစွာမယမီသုံးကပြီးတော့ဘာတိရမလဲဆိုရင်ညအခါမှာမိခိုးတွေတလူလူထွက်နေတယ်ဆိုတာဗါလေဒါကိုသိရမယ် ညအခါမှာမိခွေးတွေတလူလူထွက်တယ်ဆိုတာကတော့နောက်တနေ့မှလိုအပ်မဲ့လုပ်ငန်းကိစ္စတွေနဲ့ပတ်သက်ပြီးတော့တူတူကြံစည်နေတာကိုမိခွေးထွက်တယ်လို့ခေါ်ပါတယ်မနေ့ကကြလို့ရှိရင်ဘယ်သူနဲ့တွေ့ရမလဲဘာစကားပြောရမလဲဘာလုပ်ရဦးမလဲဇီးရောက်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းမနေ့ကပဲချင်းဆိုင်ဖွင့်မယ်နေ့ကတော့ဇီးလေးစောစောသွားအောင်မှဖြစ်ပါမယ်လေဟိုမိမရှိရငါအကျွေးတောင်းစရာလေးလေးရှိသေးတယ်မနေ့ကဆိုတော့ဒီပစ္စည်းလေးကိုငါဈေးလေးနည်းနည်းတင်လိုက်ဦးမှဖြစ်မယ်တင်ညာနေဆိုတော့နည်းနည်းတင်ထားမှကောင်းတယ်ဝယ်လူအားရှိတဲ့အချိန်လေးတင်ထားဦးမှပဲစသည်အဖြစ်ပေါ့လေနောက်တစ်နေ့မှလုပ်မဲ့လုပ်ငန်းကိစ္စကိုညအခါမှာတိတ်တော်ကြံစည်တာကိုဘာဖြစ်တယ်လို့ခေါ်လဲမိခိုးတွေထွက်နေတာနဲ့တူရဲ့တခြားတခြားဝန်ထမ်းဆိုလို့ရှိရင်လည်းပဲကိုတာဝန်ထမ်းဆောင်နေတဲ့ဌာနနဲ့ပတ်သက်တဲ့လုပ်ငန်းကိုတာဝန်ယူထားတဲ့လုပ်ငန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပေါ့မင်းစားကြရင်ဘုရားငါပါခိုင်းရအောင်မေးပါပြောရအောင်မေးပါစင်းစရာလေးတွေလောက်အောင်မေးပါစင်းလေးရှင်းရအောင်မေးစသည်အဖြစ်ပေါ့လေဘယ်ကိုခကြီးထွက်ရအောင်မေးဘယ်မှာသွားပြီးတော့ကွင်းစင်းစစ်စီရအောင်မေးစသည်အဖြစ်နောက်တစ်နေ့မှလုပ်မဲ့လုပ်ငန်းကိစ္စတွေကိုညအခါမှာတွေးတော်ကြံစည်စဉ်းစားနေတာကိုညအခါမှာခန္ဓာတောင်ဘုကနေမိခိုးတွေတလူလူဥထွက်နေတာနဲ့တူတယ်လို့မြတ်စွာဘုရားဟောကြားတော်မူပါတယ်တဏ္ဍာပိတ္တနဲ့ညအခါမှာအဲ့ဒီလူမိခိုးတွေမထွက်ကြဘူးလားထွက်ပါတယ်တော်တော်ကူဥလားကိုယ်ရင်မှာကူဥရင်ဥပေါ့နော်အခုရေတရားစခန်းအတွင်းမှာတော့မဥကြနဲ့မဥကြနဲ့မိခိုးဥတာပြောတာပါနော်အော်တရားစခန်းကဆက်တာဗနည်းရှိပြီနောက်ကဗနည်းပြန်သေးတယ်လက်ဆုပ်ကိုတွေ့နေလို့ရှိရင်အဲ့ဒါညမှာဘာဖြစ်နေလဲတူလေမိခိုးတွေဥရတာနဲ့တူတယ်။နောက်ကဆွမ်းချက်ဆောင်မှာမိခိုးဥတာဥပစီပေါ့။ကိုယ်ခန္ဓာမှာတော့မိခိုးမဥစီနဲ့။အဲ့တော့ရဲထဲမှာနေတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့မိခိုးတွေတလူလူပို့ပြီးတော့ထွက်တာပေါ့။တချို့ကမိခိုးတွေအလွတ်ကောင်းလို့အဲ့လိုတောင်မပြောဘူး။ဘယ်လှိမ့်လိုက်ညာလှိမ့်လိုက်ဘယ်လက်လမ်းလိုက်မှောက်လိုက်နှစ်ဖူးပေါ်လက်တင်လိုက်လက်ပေါ်နှစ်ဖူးတင်လိုက်ဟင်းကနေသပြင်းရှိကြီးချလိုက်စီလီထားဖွာလိုက်ခွာလီထားလှုပ်လိုက်ဒီဟာလီထားလှုပ်လိုက်အဲ့ဒီလိုညညအိမ်မပြုတ်ဘူးဖြစ်နေတာဘာဖြစ်လို့တော့ဤကိုအလှကောင်းလုံးလို့ဤကိုရိအရန်ထွက်လုံးလို့ဘလို့မှကိုအိမ်လို့မရတော့ဘူးမှွန်သွားတာနော်အဲ့ကြောင့်ဗုဒ္ဓသာသနာတော်ကြီးနဲ့တွေ့တဲ့အချိန်မှာတော့ဤကိုတိတ်စေဤကိုငြိမ်စေလေးတော့စားထားမှဖြစ်မယ်ဒီကြောက်အဲ့ဒီလိုအတူတူလွန်ပြီးတော့အိတ်မပြောတာကိုပဲယောဂပဲလို့ထင်ပြီးတော့ဆံဝင်သွားပြဆံဝင်ကလည်းစီးရင်ရမ်းပြလိုက်တော့အဲ့ဒါဆင်းကြောင်ပဲယောဂကဖြစ်နေအိတ်မပြောတာဆိုတော့တခုခုပဲပေါ့အိတ်စီလေးပေးအိတ်စီလေးတော့အဲ့လိုနဲ့အိတ်စီဆွဲအိတ်စီမပိုင်ရင်အိတ်လို့မပြောစသည်အဖြင့်ငကောကဘာယောဂအမှဖြစ်တာမဟုတ်ဘူးစီးရီစားလိုက်တော့မှယောဂဖြစ်သွားတယ်ယောဂရဲ့စိတ်မြစ်ကူမှမသိပဲတကယ်တော့အိတ်မပြောတာကမိဘူးထွက်နေလို့အိတ်မပြောတာအတွေ့အကြုံလုံခဲနေရင်အိမ်မပြောတာသဘာဝပါပဲ။ဒါကြောင့်မြတ်စွာဘုရားရှင်အဆုံးအမသာသနာတော်ကြီးနဲ့ကြွေကြုံနေတဲ့အခိုက်မှာအခိုးငြိမ်စေအခိုးငြိမ်စေစားကြရမယ်။ဗာစီနဲ့ဗာစီတို့အခိုးငြိမ်စေဆိုတာနဲ့အခိုးငြိမ်စေဆိုတာနဲ့မတူဘူး။အခိုးငြိမ်စေဆိုတာကတော့သမထဘာဝနာကိုပြောတာပါ။သမထဆိုတာကကိလေသာတွေကိုငြိမ်ယူမဲ့ငြိမ်သက်စေနိုင်ပါတယ်။အမြဲတမ်းငြိမ်မသွားစေနိုင်ပါဘူး။အခုငြိမ်စေဆိုတာကတော့နောက်ကမိခိုးတွေဘရောမှမထွက်လာအောင်အပိသက်ငြိမ်လိုက်တဲ့သဘောပါပဲ။မိခိုးတွေကိုအပိသက်ငြိမ်လောက်အောင်ငြိမ်တဲ့ဆေးကတော့ဝိပဿနာဆေးပါ။အခုငြိမ်စေဆိုတာသမထဘာဝနာ။အခုငြိမ်စေဆိုတာဝိပဿနာဘာဝနာ။ညအိယာဝင်တဲ့ချိန်ဒီဘာဝနာလေးနှစ်မျိုးနဲ့အိမ်မယ်ဆိုရင်တော့အခုငြိမ်ပါလိမ့်မယ်အခုငြိမ်ပါလိမ့်မယ်မိခိုးတွေမလွတ်တဲ့တဲ့ကြောင့်အိမ်လို့ပြောသွားပါလိမ့်မယ်ဒီညအိယာဝင်တော့မယ်ဆိုလို့ရှိရင်လှုပ်ရှားရှိတာလှုပ်ပြီးတာနဲ့ဒီတိုင်းနဲ့ချဲဘုရားရှိခိုးမေတ္တာပူဇာစသည်အဖြစ်ပေါ့လေလောကကြီးဓမ္မကြီးလှုပ်သိမ့်လှုပ်ဆက်တာလှုပ်ပြီးတာနဲ့ဒီတိုင်းနဲ့ခေါင်းပေါ်ခေါင်းချပဲလေလီလန်းအကျော်လေးလျှော့ကောင်းအနိစေစာခြေပြားကနေကောင်းစီခန္ဓာကိုယ်စိတ်ပန်းနေအကုန်လုံးစိတ်နဲ့ကြောလျှောပြီးတော့ဒီကဝါအောင်ရှူနာသီပါလိမှာတတိကံပြီးတော့ဝင်ရင်ထွက်နေရှုမှတ်ပြီးအိတ်ကြရမယ်ဝင်ရင်ထွက်နေရှုမှတ်ခြင်းဟာအကောင်းဆုံးအိတ်စေပါပဲအကောင်းဆုံးအခိုးငြိမ်စေအကောင်းဆုံးအခိုးငြိမ်စေပါပဲ ဒါအိတ်အိတ်ပြောင်းအောင်လုပ်တဲ့နည်းလေးတွေပါထည့်ပြောလို့ရှိရင်တရားကရှင်းပါအောင်မယ်နော်အဲ့တော့အိတ်မပြောတတ်တဲ့ပုဂ္ဂိုလ်တွေအခိုးလွတ်ကောင်းလို့အိတ်မပြောတတ်တဲ့ပုဂ္ဂိုလ်တွေအိတ်တော့မစင်ခုနကပြောသလိုအကျော်ချုပ်ပြရတဲ့လေးကိုဝါဝါရှူ၃၄၅ချက်လောက်ပုံမှန်ရှူပြီးတော့တစ်ချက်ကိုဝါဝါကြီးရှူလိုက်ရှူပြီးရင်အဲ့ဒီလေးကိုချက်ချင်းမထုတ်သေးဘဲနဲ့ခဏလေးထိန်းထားလိုက်ဒါကတော့သမထဝိပဿနာတော့မဟုတ်ပါဘူးယောဂကျင့်စဉ်သဘောမျိုးပါနော်ဒီကောင်အောင်ရှူပြီးတော့ချက်ချင်းမထုံနဲ့အောင့်နိုင်ဘလောက်ထိအောင်သားဘလို့မှဆက်ပြီးတော့မအောင့်နိုင်တော့ဘူးဆိုမှလေကိုဖြည်းဖြည်းချင်းပြန်ထုတ်လိုက်နှာခေါင်းကနေပဲပြန်ထုတ်ပါပြီးရင်၃လ၅ချက်လောက်ပုံမှန်လေးဝါးဝါပြန်ရှူပြီးရင်လေကိုတဝါကြီးရှူပြီးတော့အောင့်သားပြီးတော့ဖြည်းဖြည်းချင်းပြန်ထုတ်၃လ၅ချက်လောက်ပုံမှန်ရှူအဝါရှူပြီးပြန်အောင်အဲ့ဒီလိုအချင်းအနည်းဆုံး၆ကြိမ်လောက်လုပ်လိုက်မယ်ဆိုရင်တချို့ဆိုလို့ရှိရင်တော့၆ကြိမ်တော့မပြေသေးဘူး၃လေးကြိမ်လောက်လုပ်နေကိုပဲအိပ်ပျော်နေပါပြီအခုလို့သိများတဲ့သူဆိုရင်တော့၆ကြိမ်လောက်လုပ်ပြီးသွားလို့ရှိရင်တော့ဆက်ပြီးတော့မအောင်တော့ပဲနဲ့ဝင်လေးဖက်လေးလေးကိုပုံမှန်မှတ်သွားငါအခုအိပ်နေတာမဟုတ်ဘူးလျောင်းနဲ့ဣရိယာပုတ်နဲ့တရားမှတ်နေတာလို့ဆင်ခြင်ပြီးတော့နာသီဝါလေးမှာတတိကထာနေဝင်သွားလို့ရှိရင်ဝင်နေဒီထက်သွားလို့ရှိရင်ဆက်တယ်မမှတ်လိုက်ရပဲမဝင်စီရဘူးမမှတ်လိုက်ရပဲမထက်စီရဘူးလို့ဆင်ခြင်နှလုံးသွင်းထားပြီးတော့ဝင်တိုင်းထက်တိုင်းပြအောင်ရှုမှတ်သွားမယ်ဆိုရင်၃၄၅ချက်ထက်မရှိပါဘူးချက်ချင်းအိပ်ပျော်သွားမှာပါအခုလို့သိညာတဲ့သူဆိုရင်တော့၆ချက်လောက်လုပ်ပြီးသွားလို့ရှိရင်တော့ဆက်ပြီးတော့မအောင်တော့ပဲနဲ့ဝင်လေးထက်လေးလေးကိုပုံမှန်မှတ်သွားငါအခုအိပ်နေတာမဟုတ်ဘူးလျောင်းနဲ့ဣရိယာပုတ်နဲ့တရားမှတ်နေတာလို့ဆင်ခြင်ပြီးတော့နာသီဝါလေးမှာတတိကထာနေဝင်သွားလို့ရှိရင်ဝင်နေဧတ္တသွားလို့ရှိရင်ဖြတ်တယ်မမှတ်လိုက်ရပဲမဝင်စီရဘူးမမှတ်လိုက်ရပဲမထွက်စီရ